ကဘာတဝမ်းစီးပွားရေးကျဆင်းမှုတွေဖြစ်ခဲ့တဲ့2008ခုနှစ်ကတည်းကစလို့အမေရိကန်မှာချထားတဲ့အတိုးနှုန်းကိုဗဟိုဘဏ်ကမြင့်တင်လိုက်တဲ့အပေါ်ကဘာတဝမ်းကျဆင်းခဲ့ကြပါတယ်။အမေရိကန်ဗဟိုဘဏ်ကအတိုးနှုန်းတွေပြန်မြင့်လိုက်မယ်ဆိုတဲ့ခန့်မှန်းချက်တွေအချိန်တော်တော်ကြာခဲ့ကရှိခဲ့ပြီးတဲ့နောက်9နှစ်ဆက်တဲ့အတိုးနှုန်း3ရာခိုင်နှုန်းဒီပါသတ်မှတ်ထားတာကနေမနေ့ကဝတ္ထုနေမှာတော့ 0.25 ရာခိုင်နှုန်းတိုးပြလိုက်တာပါ။အမေရိကန်စီးပွားရေးအတော်အသင့်နှုန်းနဲ့တိုးတက်လာနေတာကြောင့်အခုလိုဗန်တိုးနှုန်းကိုတိုးမြင့်မှုမူဝါဒချမှတ်သူတွေကဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ဗဟိုဘဏ်အကြီးအကဲဂျန်နက်ဂီယလန်ကပြောပါတယ်။အခုလိုအတိုးနှုန်းမြင့်လိုက်တာကြောင့်အာရှနိုင်ငံတွေအများပြားကအမေရိကန်ပေါ်စီးပွားရေးယုံကြည်မှုတွေပြန်ရလာစေတဲ့လက္ခဏာတွေလည်းပေါ်ထွက်လာပါတယ်။ဒီကနေ့ဆိုရင်ပဲအာရှက stock share ဈေးကွက်တွေတစ်ချိန်လုံးပြန်တက်လာခဲ့ပါတယ်။ဂျပန် Nikkei ဤအညွန်ငယ်2ရာခိုင်နှုန်းတက်သွားသလိုဟောင်ကောင် Hang Seng stock ဈေးကွက်ကတော့1ရာခိုင်နှုန်းနီးပါးပြန်တက်လာခဲ့ပါတယ်။တောင်ကိုရီးယား၊ Australia ၊တရုတ်နဲ့ Taiwan အပြင် New Zealand နိုင်ငံတွေမှာလည်း stock share ဈေးတွေပြန်တက်လာခဲ့ပါတယ်။အလားတူဥရောပဘက်မှာလည်း Paris နဲ့ Frankfurt stock share ဈေးတွေ2ရာခိုင်နှုန်းကျော်တက်ခဲ့ပြီးလန်ဒန်မှာတော့ဈေးအဖွဲ့မှာကိုပဲ 1.6 ရာခိုင်နှုန်းတက်သွားခဲ့ပါတယ်။အတိုးနှုန်းမြင့်လိုက်တဲ့အတွက်နိုင်ငံတော်များများမှာဒေါ်လာဈေးတွေလည်းမတိမတာပြန်တက်လာခဲ့ပါတယ်။